တည်င်းပေးဖို့ချက်တွေကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးလို့တော့ကတော့စစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်အပေါ်အမြင်တွေပဲဖြစ်ပါတယ်ဇန်နဝါရီလ၄ရက်နေ့ကမြန်မာပြည်တွင်းကလွတ်မြောက်လာသူတွေထဲမှာ NLD ARD တိုင်းဝင်ကြီးဒေါက်တာလမြတ်သွေးနဲ့မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်အပါဝင်ဓာတ်ပုံတည်င်းထောက်ကိုကောင်းဆက်လင်းနဲ့မတရားဖမ်းဆီးထိန်းသိမ်းခံထားရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်လူလိုက်ရင်းနဲ့အထည်အမှတ်ဆိုပြီးစစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်နဲ့အကျဉ်းသား900ကျော်လွှတ်ပေးလိုက်တဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်ဒါကတော့ရန်ကုန်အင်းစိန်အချင်းထောင်ကနေလွတ်လာသူတွေကိုတွေ့နေရတာပါအဲ့ဒီထဲမှာ2022ခုနှစ်ဒီဇင်ဘာလကစစ်ကောင်စီတပ်တွေရဲ့ရဲရဲစက်စက်ကားနဲ့တိုက်ဖမ်းဆီးခံရသူတွေထဲမှာအသက်မသေးပဲနှစ်နှစ်ကျော်အကျဉ်းချခံခဲ့ရတဲ့ MPA မြန်မာသတင်းဓာတ်ပုံအေဂျင်စီအဖွဲ့ဝင်အလွတ်တန်းဓာတ်ပုံသတင်းတောက်ကိုကောင်းဆက်လည်းပါဝင်ပါတယ်သူလွတ်မြောက်လာတာကိုဝမ်းသာကြပြီမဲ့လေတစ်ဖက်မှာလည်းသူပြန်ပြီးတော့အဖမ်းခံရမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတယ်လို့ MPA ကိုတီထောင်သူတအူးဖြစ်ပြီးတော့အခုလွတ်မြောက်နေမည်ကိုရောက်ရှိနေတဲ့ဓာတ်ပုံသတင်းတောက်ကိုချေပိုင်က VOA ကိုအခုလို့ပြောပါတယ
်လွတ်လာတော့ကောင်းတာပေါ့နော်ဒါပေမဲ့ဒီလွတ်လာပြီးနောက်မှာပဲပြန်ဖမ်းဖို့ပြုဖို့ဆိုပြီးတော့ဒီစာကစားရဲ lobby channel တွေပေါ့နော် channel တွေမှာပြန်တင်လာရှိတယ်ပေါ့သူပြင်ကျွန်တော်တို့ MPA ပေါ့နော်မြန်မာ press photo ရှင်းစင်းတောက်ပေါ့အဲဝါရပြန်ရှိနေတဲ့ဒိန်ဌာနရဲ့ပေါ့သတင်းလေးတင်နေဒိန်ဌာနရဲ့အဲ့တော့ဘာလို့ပြန်လှုပ်ပြလာလဲပြန်ဖမ်းတဲ့ဘာညာဆိုပြီးတော့ပြောဆိုနေတာချာမကောင်းဘောနော
်လွတ်လပ်ရေးနေ့အထိမ်းအမှတ်ဆိုပြီးတော့စစ်ကောင်စီကအကျဉ်းသား900ကျော်လှုပ်ပေးတဲ့အထဲမှာနိုင်ငံရေးအကျဉ်းသားအရေးအတွက်ဘလောက်ပါမလဲဆိုတာကိုတော့ပြပမှအခြေဆိုင်နေတဲ့ APP နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသင်းကပြုစုနေပါတယ်ဒီမကြခင်ရပိုင်းတွင်ပေါ့နော်ဒီကနေ့ဓမ္မမဟုတ်ရင်မနဲ့ပြန်ပေါ့လေမကြခင်တို့ရပိုင်းတွင်မှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်စစ်ကောင်စီကနေပြီးတော့လူငယ်ချမ်းသာခွင့်ပေးတာနဲ့ပတ်သက်လို့ APP ရဲ့တာဝန်ရှိသူတုံးဖြစ်တဲ့ကိုအောင်မျိုးကျော်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
်ကျွန်တော် ARD တိုင်းဒေသကြီးလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးရဲ့မန္တလေးတိုင်းမျိုးတော်မန္တလေးမျိုးတော်ဝင်ဒေါက်တာရဲလွင်နှစ်ယောက်အပါအဝင်ပေါ့နော်ဒီနိုင်ငံရေးကျင်းသားအနည်းငယ်ပဲလွတ်တယ်ဆိုတာကျွန်တော်တို့သိထားရတယ်ပေါ့နော်အဲဒီထဲမှာလူသိများတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်ပန်းမြင့်ကြီးလမ်းမှာကားနဲ့တိုက်ပြီးတော့အဖမ်းခံရတဲ့လူငယ်အုပ်စုလေလွတ်လာတယ်ဆိုတာတော့ကျွန်တော်တို့သိထားရတယ်ပေါ့နော်ဒါမဲ့ဒီကိစ္စနိုင်ငံချင်းသားအခြေအတွက်ကတော့အင်မတန်မှနယ်လွန်းတဲ့အခြေအတွက်ပဲလွတ်လာတာလို့ပဲကျွန်တော်တို့သိထားရတယ်ဗျအများစုကတော့ရှားစွတ်သားတွေလွတ်လာတယ်လို့ပဲကျွန်တော်တို့သိထားရပါတယ်ဗျ
ဒီတစ်ခါလွတ်လာသူတွေထဲမှာ NLD ပါတီမှာအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေသူတွေဖြစ်တဲ့ ARD တိုင်းလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးနောက်တစ်ခါမန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်တို့လည်းပါဝင်တဲ့အပေါ်မှာလွတ်မြောက်နေမည်ကိုရောက်နေတဲ့ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုစီသူမောင်ကသူ့အမည်ကိုအခုလို VOA ကိုပြောပါတယ်
ဒီနိုင်ငံရေးအကျဉ်းသားတွေတဲမှာပေါ့နော်ဟိုထိပ်ပိုင်းကောင်းဆောင်တွေဟိုအနာသိမ့်မှုစတွေကထိပ်ပိုင်းကောင်းဆောင်တွေပေါ့အတော်ဆန်းစုကြည်ကစလို့တမနာကြီးအဲ့ဒီကနေပြီးတော့တကယ်ဟို key stakeholder လို့ပြောလို့ရတဲ့ပုံကိုအများပြရလေဒီနိုင်ငံရေးဒီနိုင်ငံရေးကဖန်တီထိန်းထိန်းခံခဲ့ရတဲ့သူတွေအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေအားလုံးလွတ်သေးတာမတွေ့ရဘူးနိုင်ငံရေးရစိတ်ဆန္ဒရှိမှုနဲ့ပြဿနာကိုဖြေရှင်းလူတွေစိတ်ဆန္ဒမျိုးကတော့ဒီလူမျိုးကြီးမှာလုံးဝမတွေ့ရဘူးဆိုတော့ဟိုဒါကိုလည်းကျွန်တော်တို့မမျှော်လင့်ပါဘူးဘာကြောင့်လဲဆိုတော့ဒီပွင့်လင်းပြောရရင်ဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကိုစပြောရရင်မလွတ်မြောက်သေးတဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဘဝများစွာရှိနေတယ်စစ်မီးဟုံးတောင်းနေရရှိတယ်နောက်တစ်ခုကတိုင်းတစ်ပါးကျွန်းကနေပြီးတော့ကျွန်တော်တို့စစ်တပ်ကျွန်းဖြစ်နေတဲ့တိုင်းပြည်ရဲ့အခြေအနေမှာဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကတော့အနှစ်သာရအားဖြင့်ဘာမှဟိုနိုင်ငံရေးအနှစ်သာရအားဖြင့်ကင်းမဲ့နေတာတော့ကြာခဲ့ပြီပေါ့နော
်တစ်ဖက်မှာကျတော့လေဒီလိုလွတ်ပေးလိုက်တဲ့ဒီထောင်မြင့်ချီတဲ့အကျဉ်းသားတွေကျမှနိုင်ငံရေးအကျဉ်းသားတချို့ပါတယ်ပေါ့နော် NLD ဘက်ကဆိုလည်းနည်းနည်းထိပ်ပိုင်းရောက်တဲ့လူတွေတချို့လည်းပါတယ်ဆိုတော့ဟိုနိုင်ငံတကာဘက်ကဒီစစ်ကောင်စီကိုပေါ့အထူးသဖြင့်တရုတ်တို့အိန္ဒိယတို့ဒီအင်ဂျီချင်းအာဆီယံအပါအဝင်ပေါ့လေအဲ့တော့ဒီစစ်ကောင်စီပေါ်ဖိအားပေးမှုတွေကအပြောင်းလဲများဖြစ်နိုင်ပါရှင
့်ဟိုကုလသမဂ္ဂဒီအထွေထွေညီလာခံဆုံးဖြတ်ထားတဲ့ Resolution 2669ပေါ့အဲ့ဒီမှာဆိုရင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတဲ့ ဒီ resolution ပါတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ຫນွေဥတော်လန်ရေးရဲ့ကျွန်တော်တို့ဒီကြွေးကြော်အတန်းနေမှာရောနိုင်ငံရေးရည်မှန်းချက်တွေမှာရောဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဆိုတဲ့ကိစ္စပါဆိုတော့ຫນွေဥတော်လန်ရဲ့ရည်မှန်းချက်လိုပဲပြောပြောနိုင်ငံတကာရဲ့ဒီတောင်းဆိုမှုပဲဆိုဆိုကျွန်တော်ဒီအခြေအနေဟာဟိုနိုင်ငံရေးကဖြည့်ရှင်းတဲ့ဟိုပုံစံမျိုးကိုလုံးဝမမြင်ရတာတော့အမှန်ပဲအဲ့အတွက်ကြောင့်နိုင်ငံတကာကလည်းဒီစစ်အုပ်စုကနေပြီးတော့ဒီလိုမျိုးအကြမ်းဖက်စစ်အုပ်စုကနေပြီးတော့ဘယ်လိုမျိုးလုံခြုံဆောင်ရွက်နေရလဲဆိုတော့သူတို့ဒီသတိမပြတ်ဆောင်ကြည့်နေတယ်ဆိုတော့အဲ့ဒီအနေအထားတစ်ခုမှာတော့ဟိုအခုလွတ်ပေးလိုက်တဲ့အခြေအနေဟာနိုင်ငံတကာကဒီအားပေးရလောက်တဲ့အခြေအနေလုံးဝမဟုတ်ဘူး
မနေ့လွတ်လပ်ရေးနေ့မှာနိုင်ငံတော်ကအချင်းတောင်အချင်းစခန်းအသီးသီးကနေအချင်းသား9,966ဦးကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကတော့ကြေညာထားပါတယ်။ဒါပေမဲ့လည်းအ ਨੇ ဆုံးတရင်တောက်ဒီဒါဇင်နဲ့ချီပြီးတော့ထိမ့်သိမ်းခံထားရစေဖြစ်ပြီးတော့အဲ့ဒီတည်းမှာ BOA ရဲ့ပြင်ပဆောင်မရှင်ဦးစီသူအောင်မြင့်ကိုလည်းစစ်ကောင်စီကဆက်ပြီးတော့ဖမ်းဆီးထိမ့်သိမ်းထားစေဖြစ်ပါတယ်ရှင်။